တို့ရရှိလာခင်ဗျာမြန်မာနိုင်ငံမှာညီမျိုးမိုင်းဆက်လက်တုံးဆွဲမှုတွေရှိနေပြီးညီမျိုးမိုင်းကြောင့်တည်ဆုံးသူအများစုဟာရှမ်းပြည်နယ်ကဖြစ်တယ်လို့ညီမျိုးမိုင်းအတုံးပြမှုတာစီရေးနိုင်ငံတကာလှုပ်ရှားမှုအဖွဲ့ ICBL ကပြောဆိုလိုက်ပါတယ်ခွာတော်ဝန်ညီမျိုးမိုင်းအတုံးပြမှုနဲ့ပတ်သက်တဲ့အစီအစဉ်ခံစားမှု ICBL က2019ခုနှစ်ဒီဇင်ဘာလလယ်ပိုင်းကထုတ်ပြန်ခဲ့တာဖြစ်ပြီးတော့မြန်မာနိုင်ငံနဲ့ပတ်သက်လို့အဓိကရှင်းလင်းမှုတွေကိုရန်ကုန်မြို့မှာဗုဒ္ဓဘာသာကျင်းပခဲ့ပါတယ်ဒီအကြောင်းကုအောင်ကဆက်သွယ်မေးမြန်းတင်ပြထားတာကိုနားဆင်ပါခင်ဗျာ
မြန်မာနိုင်ငံရဲ့ကျောင်းလေးတွေစတင်လှုပ်ဆောင်လာပြီးနောက်ပိုင်းမှာ2011ခုနှစ်လောက်ကနေစလို့2016ခုနှစ်အတွင်းမြေမြိုမိုင်းအုံပြမှုကြောင့်လူပေါင်း1060တဲ့မင်းနဲ့တည်ဆုံးခဲ့တယ်လို့နိုင်ငံတကာမြေမြိုမိုင်းအုံပြမှုတာစီရေးနိုင်ငံတကာလှုပ်ရှားမှုအဖွဲ့ကြီးကပြောလိုက်ပါတယ်ဒီလိုတည်ဆုံးမှုတွေကအများစုဟာမြန်မာနိုင်ငံအရှေ့မြောက်ပိုင်းဒေသကဖြစ်တယ်လို့ ICBL အဖွဲ့ပြောခွင့်ရယောရှုဝါမိုဆာကွမ်ဆန်ကပြောပါတယ်
For us, an area of a bit more concern is Northern Shan State.
ဒီမှာလည်းနိုင်ငံနဲ့နယ်စပ်ဘက်မှာလည်းမြေမြိုမိုင်းတွေတုံးနေဆိုတဲ့တဲ့တွေကြားသိရပါတယ်။ဒိုင်ယနာဒေတာတွေထဲမှာတော့စိုးရင်စရာအကောင်းဆုံးဒေတာဟာရှမ်းပြည်နယ်မြောက်ပိုင်းဖြစ်ပြီးတဲ့တွေမှာတိတ်မတွေ့ရပါနဲ့တည်ဆုံးသူအများကြီးရှိပါရဲ့။ဒီအစီရင်ခံစာမထုတ်ပြန်ခင်ကာလအတွင်းတည်ဆုံးသူတွေကထက်ဝက်နေတာဟာရှမ်းပြည်မြောက်ပိုင်းပြည်ပခါတွေအတွင်းမှာဖြစ်ပါတယ်။
2016ခုနှစ်အတွင်းမြေမြိုမိုင်းကြောင့်တည်ဆုံးသူနဲ့ထိခိုက်ဒဏ်ရာရသူ300လောက်ရှိတယ်လို့လဲ ICBL ကပြောပါတယ်မြန်မာနိုင်ငံမှာမြေမြိုမိုင်းကိုအစိုးရတပ်ဖက်ကရောလက်နက်ကိုင်တိုင်းရင်းသားအင်အားစုတွေဘက်ကပါအသုံးပြုနေကြတာကြောင့်ဒီအခြေအနေကိုအဆုံးသတ်ပြဖို့လဲအစီရင်ခံစာကိုပြုစုသူမိုဆာပူအန်ဆူဝန်ကတိုက်တွန်းပါတယ
် There's no money clearance going on inside of Myanmar at this time
မြန်မာနိုင်ငံမှာမြေမြိုမိုင်းရှင်းလင်းတာတွေမရှိသေးတာကြောင့်ဒါကိုအခုချက်ချင်းစတင်ဖို့လိုနေပါတယ်ဧတရီကတော်တော်များများမှာမြေမြိုမိုင်းတွေရှိနေတာကြောင့်ဒေသခံတွေအတွက်အန္တရာယ်ရှိပြီးစိုက်ပျိုးရေးအတွက်လည်းအခက်ကြုံနေကြရပါတယ်
။မြန်မာပြည်က260ကျားပြည်ရင်းစစ်တမ်းကြောင်းအထူးသဖြင့်တိုင်းရင်းသားဒေသတွေမှာမြေမြိုမိုင်းတွေအဓိကအသုံးပြုကြပြီးမြေမြိုမိုင်းနေမိပြီးဆိုတာနဲ့သူတို့ရဲ့မိသားစုဝင်တွေပါအထက်တကဒုက္ခရင်ဆိုင်ရတဲ့အကြောင်းရှင်းပြသူကတော့ကြရားပြည်နယ်အတွင်းမြေမြိုမိုင်းနေမိသူတွေအတွက်ခြေကျူးတက်ဆင်နိုင်ရေးအကူအညီပေးနေသူကုဆိုးမိုးအောင်ဖြစ်ပါတယ်။
မထီးတဲ့လူတော်တော်များများကတော့တိုက်ပွဲဖြစ်နေတဲ့နေရာတွေမှာသွားလာတဲ့လူတွေပေါ့နော်အဲတော့အကြောင်းမျိုးမျိုးတောက်ပါအောင်မတချို့ကလည်းပေါ်ဒါဆွဲပြီးတော့ထီးတဲ့လူတွေလည်းရှိတယ်ပေါ့မိုင်းထီးတဲ့လူတော်တော်များများကတော့အိမ်တော်ဦးစီးတွေပေါ့နော်အမျိုးသားတွေဖြစ်တဲ့အတွက်ဒီမိုင်းထီးပြီးနောက်ပိုင်းဆိုရင်တော့သူမိသားစုရဲ့စာဝတ်နေရပဲဖြစ်ဖြစ်ပညာရေးကျန်းမာရေးပဲဖြစ်ဖြစ်ဒါတွေကတော့ဟိုအများကြီးအခက်အခဲဖြစ်သွားတော့နော်နောက်တစ်ခုကဒီကျွန်တော်တို့ဒီမှာလက်ရှိအခက်အခဲကတော့ကျွန်တော်တို့အနေနဲ့ခြေတူးပြန်လုပ်ပေးလို့ရတယ်ဆိုပေမဲ့သူ့ရဲ့စိတ်ပိုင်းဆိုင်ရာတွေကိုပြန်လည်ပြုစုပြောင်းထောင်ပေးဖို့ကတော့တော်တော်ခက်သေးတယ်ပေါ့
ကြားပြည်နယ်တွေမြေမြိုမိုင်းတန်းတင့်လူဦးရေဟာ၁၀နှစ်အတွင်း230လောက်အထိရှိခဲ့ပြီးခြေတူးတက်ဆင်ပေးခဲ့ရသူတွေထဲမှာတိုင်းနာလက်နက်ကိုင်ဖွဲ့ဝင်တွေကြီးရွာသားတွေအစိုးရတပ်ကလည်းပါတယ်လို့ကုစုမိုးအောင်ကပြောပါတယ်အခုလိုဘေးအန္တရာယ်တွေကိုအဆုံးသတ်ဖို့အတွက်ဆိုရင်တော့မြေမြိုမိုင်းအုံပြမှုကိုရပ်တန့်ဖို့လိုတယ်လို့သူကပြောပါတယ်
။ကျွန်တော်တို့အနေနဲ့ကတော့မြေမြိုမိုင်းကိုအသုံးမပြုဖို့တော့ကျွန်တော်တို့ကတော့ဒီတောင်းဆိုခြင်းနဲ့ပေါ့နော်။နောက်တစ်ခုကမတုံးမပြုဖို့အပြင်ကိုကျွန်တော်တို့ကလက်ရှိရှိနေတဲ့မြေမြိုမိုင်းတွေကိုလည်းကျွန်တော်တို့ဖယ်ရှားပြဖို့ကျွန်တော်တို့အနေနဲ့ကတော့တောင်းဆိုခြင်းနဲ့ပေါ့။ဘာဖြစ်လဲဆိုတော့ကျွန်တော်တို့ဒီဟာတွေရှိနေတဲ့အတွက်လွန်းလွန်းလပ်လပ်သွားလာဖို့အတွက်တော်ရလောက်တာပဲဖြစ်ဖြစ်တော့အဲ့ဒီတော်ရသွားတာပဲဖြစ်ဖြစ်အဲ့လိုမျိုးအဟန္တတွေကဟိုအများကြီးရှိနေတယ်ပေါ့နော
်လူသားတွေအနေနဲ့အခုလိုဘေးအနေနဲ့ရင်ဆိုင်နေရတဲ့မြေမြိုမိုင်းအုံပြမှုကိုတားဆီးနိုင်ဖို့အော်တိုဝါညီလာခံကနေ1998ခုနှစ်မှာမြေမြိုမိုင်းအုံပြမှုတားဆီးပိတ်ပင်းစာချုပ်ကိုချုပ်ဆိုရမှာကမ္ဘာနိုင်ငံပေါင်း80ရာခိုင်နှုန်းဖြစ်တဲ့164နိုင်ငံကလက်မှတ်ရေးထိုးထားပြီးမြန်မာအပါဝင်နိုင်ငံပေါင်း32နိုင်ငံကတော့လက်မှတ်ရေးထိုးထားခြင်းမရှိသေးဘူးလို့မိုဆာပူအန်ဆူဝန်ကပြောပါတယ်
The government is seriously considering its landmine
use. မာဆူရအနေနဲ့မြေမြုပ်မိုင်းအသုံးပြုရေးမူဝါဒနဲ့ပတ်သက်ပြီးအလေးနဲ့စဉ်းစားနေပါလေ။ဘယ်လောက်ကြာကြာအချိန်ယူမလဲဆိုတာနဲ့အခြေကဘာဖြစ်မလဲဆိုတာကတော့မသိနိုင်သေးပါဘူး။ဒါပေမဲ့ပြောဆိုဆွေးနွေးမှုတွေအရကတော့တကယ်ကိုလေးလေးနက်နက်စဉ်းစားနေကုန်ကြပါလေ
။မြေမြုပ်မိုင်းအသုံးပြုမှုတာစီရေးစာချုပ်ထဲမှာမိုင်းအသုံးပြုမှုထုတ်လုပ်မှုစုဆောင်းမှုနဲ့တည်ယူပို့ဆောင်မှုစာရာတွေကိုတားမြစ်ထားပါလေ။ဒါအပြင်မိုင်းရှင်းလင်းဖယ်ရှားရေးဆောင်ရွက်နေတဲ့နိုင်ငံတွေမိုင်းတန်တင်လူတွေကိုကူညီဖို့နဲ့စုဆောင်းထားတဲ့မြေမြုံမိုင်းတွေကိုဖျက်ဆီးရေးစတဲ့အချက်တွေလည်းပါဝင်ပါတယ်။ဒီလိုမြေမြုံမိုင်းအုံပြမှုတာစီရေးစာချုပ်မှာကမ္ဘာ့အင်အားကြီးနိုင်ငံတွေဖြစ်တဲ့အမေရိကန်၊တရုတ်၊ရုရှားတို့ကပါဝင်လက်မှတ်ရေးထိုးမှထားပေမဲ့ဒီလိုအခြေအနေဟာမြေမြုံမိုင်းတာစီရှင်းရေးဆောင်ရွက်နေတဲ့နိုင်ငံတွေရဲ့ဆောင်ရွက်မှုအပေါ်ထိခိုက်နေမှာမဟုတ်ဘူးလို့ ICBL အဖွဲ့ကြီးကပြောဆိုပါတယ်ခင်ဗျာ။